Bangladesh နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ Rohingya ဒုက္ခသည်တွေအတွက်ပေးနေတဲ့စားနပ်ရိက္ခာအကူအညီကိုဖျက်တောက်လိုက်မယ်ဆိုရင်ကြီးမားတဲ့ကပ်ဘေးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပြီးတော့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ Rohingya ဒုက္ခသည်ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အလှူငွေတွေထောက်ပံ့ပေးဖို့အရေးပေါ်ပန်ကြားလိုက်ပါတယ် WFP ကရင်းကြဒုက္ခသည်တွေကိုပေးနေတဲ့စားနပ်ရိက္ခာခွဲရန်ကိုမတ်လထဲမှာ18ရာခိုင်နှုန်းလျှော့ချဖို့လုပ်နေကြောင်းနဲ့တကယ်လို့ April မှာနောက်ထပ်ချထားဖို့ပေးတဲ့ရံမွေမရဘူးဆိုရင်ဒီတဲ့ထက် short ချဖြတ်တော့ရမယ်လို့သတိပေးပါတယ်ဒီလိုရိတ်ခါခွဲရန်ဖြတ်တော့မှုမလုပ်ရအောင်ရံမွေဒေါ်လာ125သန်းချထားပေးဖို့ပန်ကြားတာဖြစ်ပါတယ်အခုလိုရိတ်ခါဖြတ်တော့ဖို့စီစဉ်ရတာဟာရွန်ဂျာဒုက္ခတွေရဲ့အခြေခံလိုအပ်ချက်ကိုဖြည့်ရှင်းပေးနိုင်ဖို့ရထားတဲ့ရံမွေကိုနိုင်ငံတကာအတိုင်းအဝန်းကမဖြည့်ပေးနိုင်တာကြောင့်ဖြစ်ကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်အထူးကိုယ်စားလှယ် Thomas Andrews နဲ့စံရိတ်ခါရပိုင်ခွင့်ဆိုင်အထူးကိုယ်စားလှယ် Michael Fakhakiro ကပြောကြားလိုက်တာဖြစ်ပါတယ်